ကြမီကထိုင်းဝင်ကြီးချုပ်မြန်မာပြည်ကိုလာရောက်လေပတ်ပြီးဗမာအစိုးရနဲ့ဆွေးနွေးတဲ့ကိစ္စတွေထဲမှာထိုင်းနိုင်ငံကမြန်မာအလုပ်သမားကိုကာကွယ်စောင့်ရှောက်ရေးလဲပါဝင်ပါတယ်။လွန်ခဲ့တဲ့ဇူလိုင်လကပဲရွှေပြောင်းလုံသားကိုအတင်းအကျပ်နှင်ထုတ်မှာမဟုတ်ပဲတရားဝင်နေထိုင်ရေးအတွက်ဆောင်ရွက်နေကြောင်းထိုင်းဝင်ကြီးချုပ်ကဥသိမ်းစိန်ကိုအကြောင်းကြားခဲ့ပါသေးတယ်။တချိန်တည်းမှာပဲမြန်မာပြည်မှာကျွမ်းကျင်လုံသားရှားပါးတဲ့ပြဿနာကိုသတင်းမီဒီယာမှာမကြာခဏဖော်ပြပါတယ်။ဥပမာကျွမ်းကျင်လုံသားရှားပါးလို့ထိုင်းကမြန်မာအလုပ်သမားတွေကိုပြန်ခေါ်ရတာမျိုးတောင်ရှိပါတယ်။ထိုင်းနိုင်ငံမဟီဒေါ်တက်ကူမိုက်ဂရေးရှင်းစင်တာက2012မှာထုတ်ဝေတဲ့စာရန်အရထိုင်းမှာမြန်မာအလုပ်သမား4သန်း၊မလေးရှားမှာ3သန်း၊စင်ကာပူမှာ2သန်း၊ဘင်္ဂလားဒေ့ရှ်မှာ3သန်း၊ဂျပန်မှာ1သန်း၊ကိုရီးယားမှာ1သန်းရှိကြောင်းသိရပါတယ်။တရုတ်နဲ့အိန္ဒိယမှာဘယ်လောက်ရှိမယ်ဆိုတာကတော့ခမန်းတာမတွေ့ရပါဘူး။1988မှာအရတားတွေကိုထောင်တောင်းချီတပ်ဖြတ်ပြီးစစ်အာဏာသိမ်းရင်ကစပြီးကျွမ်းကျင်လုပ်သားအပါအဝင်မြန်မာပြည်သူပြည်သားအများအပြားအိမ်နီးချင်းနိုင်ငံတွေကိုထွက်ခွာပြီးအလုပ်လုပ်နေကြတာမျိုးအနည်း20ကျော်ပြီဖြစ်ပါတယ်
။ထိုင်း၊မလေးရှား၊စင်ကာပူ၊ဂျပန်၊ကိုရီးယားနဲ့အာရေဗျပင်လယ်ကွေ့နိုင်ငံတွေမှာအလုပ်လုပ်ကြသူတွေကိုရေပုံအားဖြင့်ရွှေပြောင်းလုပ်သားလို့ခေါ်ပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်သူဦးရေအများဆုံးဖြစ်ပါတယ်။ဘန်ကောက်ခြေဆိုင်IDE ဂျပန်သုတေသနဌာနခွဲရဲ့အစီရင်အရာအလုပ်လုပ်ဖို့2012မှာမှတ်ပုံတင်တဲ့မြန်မာပြည်သားတသန်းကျော်ရှိပြီးမှတ်ပုံမတင်သူကတော့2သန်းကျော်3သန်းအထိရှိနိုင်တယ်လို့ခန့်မှန်းပါတယ်။ဒါကြောင့်ကျွမ်းကျင်လုပ်သားရောကြာပန်းလုပ်သမားရောစုစုပေါင်း4သန်းအထိရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ဒီအထက်မှာစောက်လို့ရေးနဲ့စိုက်ပျိုးရေးမွေးမြူရေးကဏ္ဍတွေမှာအများဆုံးဖြစ်ပြီး65ရာခိုင်နှုန်းလောက်ရှိတယ်လို့ဆိုပါတယ်။ငါလုပ်ငန်းအထည်ချုပ်နဲ့အယောင်းလုပ်ငန်းတွေမှာလည်းမြန်မာအလုပ်သမားတွေများပါတယ
်မြန်မာပြည်သားကြာပန်းအလုပ်သမားတန်းချီရှိနေပြီမဲ့ကျွမ်းကျင်လုပ်သားကတော့တောင်ကနန်းလောက်သာရှိပုံရပါတယ်ဘန်ကောက်အခြေစိုက် assumption တက္ကသိုလ်ဘောဂဗိဒကတိကဒေါက်တာမြတ်မော်မကြာမီကရေးသားတဲ့စာရန်အရာ2006မှာကျွမ်းကျင်လုပ်သား9000လောက်ထိုင်းနိုင်ငံမှာရှိကြောင်းသိရပါတယ်1988အရေးတော်ပုံဖြူဖြက်ခံရပြီးတဲ့နောက်မှာကျွမ်းကျင်လုပ်သားတွေထိုင်းနိုင်ငံကိုဝင်ရောက်လာကြတာဖြစ်ပါတယ်။ထိုင်းမှာကြီးပြင်းတဲ့ကလေးတွေလည်းပညာတတ်ကျွမ်းကျင်လုပ်သားတွေဖြစ်ကုန်ကြပါတယ်။မဟာသိပ်ပါဘွဲ့ရသူတွေရှိပြီးဆရာဆရာမနဲ့အင်ဂျင်နီယာအဖြစ်အသိမွေးဝမ်းကြောင်းပြုကြပါတယ်။ထိုင်းရဲ့ပညာရေးစီးပွားရေးတိုးတက်မှုမှာမြန်မာပြည်သားကျွမ်းကျင်လုပ်သားတွေဟာအရေးကြီးတဲ့အခန်းကပါဝင်တယ်လို့ဆိုပါတယ်
။ထိုင်းစီးပွားရေးတိုးတက်ဖွံ့ဖြိုးအောင်အထောက်အကူပြုသူတွေမှာမြန်မာရွှေပြောင်းလူသမားဟာထင်ရှားတဲ့အခန်းကပါဝင်ပါတယ်။ထိုင်းမှာအမြဲတမ်းလိုအပ်နေတဲ့လုခနဲ့လူသမားကိုအများဆုံးပေးတာဟာမြန်မာနိုင်ငံဖြစ်ပါတယ်။လုခတက်တာတဲ့မြန်မာလူသမားကြောင့်ထိုင်းလုပ်ငန်းရှင်တွေဟာအာဆီယံမှာသူများထက်တပန်းတာနိုင်တဲ့အနေအထားကိုရောက်နေပါတယ်။ထိုင်းအလုပ်သမားလောက်လုခမရပေမဲ့ရွှေပြောင်းလူသားရဲ့ဝင်ငွေဟာမြန်မာပြည်ကအလုပ်သမားထက်ပိုများပါတယ်။ဒါကြောင့်လဲမြန်မာအထည်ချုပ်လုပ်ငန်းမှာလူသမားရှားပါတဲ့ပြဿနာရှိနေပြီးထိုင်းအထည်ချုပ်လုပ်ငန်းမှာမြန်မာလူသမား4000ခွဲရှိနေတာဖြစ်ပါတယ်။ထိုင်းနိုင်ငံကရွှေပြောင်းလုပ်သားတွေမှာကျွမ်းကျင်လုပ်သားနဲ့အတတ်ပညာရှင်တွေလည်းပါဝင်ပါတယ်
။ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေငွေပြန်ပို့တဲ့ပမာဏဟာဒေါ်လာတန်း300နဲ့1200ကျားမှာရှိနိုင်တယ်လို့ဘန်ကောက်အခြေစိုက် IDE ဂျပန်သုတေသနဌာနကရဲ့2012အစီရင်ခံစာမှာဖော်ပြပါတယ်။အာဆီယံစီးပွားရေးအသိုက်အဝန်းရဲ့ဦးတည်ချက်ထဲမှာကျွမ်းကျင်လုပ်သား skill workers တွေအာဆီယံဒေသမှာလွတ်လပ်စွာရွှေပြောင်းလုပ်ကိုင်နိုင်ရေးလည်းပါဝင်ပါတယ်။လုံးဝစေတော့လောကအများအပြားပြည်တဲ့စင်ကာပူမလေးရှားနဲ့ဘရူနိုင်းကိုကျွမ်းကျင်လုပ်သားအများဆုံးတွားကြပါတယ်။သမရဦးသိန်းစိန်ကတော့ရွှေပြောင်းလုပ်သားတွေပြန်လာဖို့ဖိတ်ခေါ်ထားပါတယ်။နိုင်ငံခြားမှလိုလောကရပြည်လုပ်ငန်းခွင်အခြေအနေတောင်းရင်ပြန်လာသူတွေရှိနိုင်ပါတယ်။မြန်မာပြည်မှာရင်းနှီးမြှုပ်နှံတဲ့ထိုင်းကုမ္ပဏီတွေမှလည်းရွှေပြောင်းလုပ်သားကိုသုံးနိုင်ပါတယ်။ဒါပေမဲ့ဝင်ငွေချင်းတူရင်တောင်နေထိုင်စရိတ်ကြီးတဲ့ရန်ကုန်မှာအလုပ်လုပ်ဖို့စဉ်းစားကြမှာဖြစ်ပါတယ်။ကောင်းတာတွေအားလုံးစိတ်အုပ်စုကယူထားရင်ရွှေပြောင်းလုပ်သားတွေပြန်လာဖို့အလားအလားနေသွားနိုင်ပါတယ်။တိုင်းပြည်တိဆောက်ရမှာအလုပ်သမားလေသမားကစစ်ဖို့စစ်သားတဲ့ပိုးပြီးအရေးကြီးကြောင်းကျွမ်းကျင်လုပ်သားရှားပါးမှုကတက်တည်ပြနေပါတယ်ခင်ဗျာ။